ဤနိုင်ငံကမ်းလှမ်းမှာရေရောင်းချက်ချသည့်သာအိုမန်ပင်လယ်ကွင်းမှာတက်ချက်မှုရောက်ရင်းနှီးသွင်းသွင်းမှုနှစ်ဆင့်ထိခိုက်ပျက်စီးသွားပါတယ်။ဂျော်နီနိုင်ငံခြေဆိုင်သွင်းမောကုမ္ပဏီကကိုကူကာကောလိပ်ချက်မှာမတင်ကြားတက်ခတ်မှုနဲ့ကြုံရပြီးနောက်နော်ဝေးပိုင်ဆန်အတဲသွင်းမောမှာလည်းပောက်ကွဲမှုသုံးခုဖြစ်ပွားခဲ့တဲ့အကြောင်းနော်ဝေးရေရောင်းအာဏာပိုင်ဖွဲ့ကပြောဆိုလိုက်ကြပါပါရင်းနိုင်ငံခြေဆိုင်အမေရိကန်အမှန်ငါရေတက်ကလည်းတင်မောနှစ်ဆင့်တန်ကတနိုင်စီချပြီးအရေးပေါ်အကူအညီတောင်းခံချက်လက်ခံရရှိခဲ့ပြီးနောက်အကူအညီပေးတဲ့အကြောင်းပြောဆိုထားပါရဲ့ UN နိုင်ငံပိုင် INN သတင်းဌာနကတော့ရင်းနှီးတဲ့တင်မောနှစ်ဆင့်စလုံးမီးလောင်နေပြီးတင်မောက44ရက်ကိုရေတက်ကကယ်ဆယ်ခဲ့တဲ့အကြောင်းပြောဆိုထားပါရဲ့ဘလို့လည်းနဲ့ကြောင့်တင်မောတွေထိရဲ့ဖြစ်စီခဲ့ရတယ်ဆိုတာကတော့တစ်တလုံးရှင်းရှင်းလင်းလင်းမရှိသေးပါဘူးတင်မောတွေတက်ခိုက်ခံရတယ်လို့ဆိုရဲဟိုမှာပြင်လဲခွေရရင်းနှီးစိတ်တင်ဖို့ရအဓိကလမ်းကြောင်းမှာကျေးဇူးကြရဲဟော်မုန်းစီလက်ချာနီမှာတည်ရှိနေရပါမတင်ငါစရာတက်ခတ်မှုနဲ့ကြုံရပြီးနောက်မှာတော့ကမ္ဘာရေနံစိမ်းစီရလဲတပိပါဘူး62ဒေါ်လာကျော်တိမြင့်တက်သွားပါတယ်ပြီးခဲ့တဲ့လရက်မှာလဲအရက်ဆော်မြပြည်တော်စု UN ကမ်းလှမ်းမှာရေနံတင်တင်မော၄စင်းမိုက်ခွဲတက်ခတ်ခံရပြီးအမေရိကန်ပြည်တော်စုကတော့ UN နိုင်ငံရဲ့လက်ချက်ဖြစ်တဲ့အကြောင်းဆွဆဲခဲ့တယ်လို့ UN ဘက်ကတော့ဆွဆဲချက်ကိုရင်းဆန်ထားတာပါ UN နိုင်ငံရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နဲ့ UN တို့ကြားအငင်းပွားနေရကဒေတာဝင်းမှာတင်းမာမှုတွေကြုံရခြင်းမှာပဲတက်ခတ်မှုဖြစ်မတင်ငါဝယ်ရဖြစ်တဲ့နဲ့ကြုံရရတာလည်းဖြစ်ပါတယ်